နိုင်ငံရေးအကျဉ်းသားအများအပြားရှိနေတဲ့သခိုင်းတိုင်းမုံရွာအကျဉ်းတောင်မှာလူခွင့်ချုပ်ဖောက်ဖိနှိပ်မှုတွေဖြစ်နေတယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတမကကဇန်နဝါရီလ25ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ထောင်အာဏာပိုင်ရဲ့ဖိနှိပ်မှုတွေတနေ့တခြားပိုဆိုးလာတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုအကျိုးဆောင်ပေးနေတဲ့ရှေ့နေတွေကလည်း VOA ကိုပြောဆိုခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကဆက်လက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မုံရွာချင်းထောင်မှာထောင်အာဏာပိုင်တွေရဲ့ပြိနှိပ်မှုလူခွင့်ရချိုးဖောက်မှုတွေကိုမုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတက်မကကဇန်နဝါရီလ25ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မုံရွာချင်းထောင်ကနေပြန်လွတ်လာသူတွေရဲ့ထောင်တွင်းအခြေအနေပြောပြချက်တွေအပါအဝင်ထောင်ထဲမှာရှိနေတဲ့နိုင်ငံရေးအချင်းသားတွေအပေါ်ထောင်အာဏာပိုင်တွေကကိုထိလက်ရောက်ရိုင်းနှက်တာရုံးရင်ကြမ်းတမ်းစွာပြောဆိုချင်းကြောက်တာအချင်းသားတွေစီကနေငွေကြေးကောက်ခံတာတွေလှုပ်ဆောင်နေတယ်လို့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်နှိပ်စက်ခံရလို့ပြင်းပြင်းထန်ထန်ဒဏ်ရာရှိခဲ့သူတွေကိုလည်းမုံရွာထုံအာဏာပိုင်တွေကစေကုသခွင့်မပေးဘူးလို့မုံရွာတက္ကသိုလ်ကကျောင်းသားတဦးဖြစ်တယ်လို့မုံရွာသပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ကိုအောင်သူဖြိုးက BOA ကိုပြောပြပါတယ်အထူးသဖြင့်ထောင်တွင်းလှုပ်ရှားမှုတွေမလုံနိုင်အောင်ပြိနှိပ်နေတယ်လို့လည်းပြောပြပါတယ
်အဲသူတို့ကဒီတခြားဒီစစ်မျက်နှာပြင်နေမှာအဲရှုံးလာတာတို့ဒီတခုခုအထိနာရယ်ဆိုရင်တော့တို့ဒီထောင်တွင်းကတို့နိုင်တို့ရဲ့လက်ခုပ်တဲ့ရောက်နေတဲ့သူတွေပေါ့အဲအဲ့လိုမျိုးတွေကိုတို့စိတ်ထွက်ပေါက်နေနဲ့ပို့ပြီးတော့အနိုင်ဖြစ်နေတဲ့ပုံစံမျိုးတော့တွေ့ရတယ်ဗျနောက်ပိုင်းကျတော့တို့ကထောင်တွင်းလှုပ်ရှားမှုတွေပေါ့ဗျအဲ့လိုမျိုးတွေလုံးဝမပေါ်ပေါက်အောင်ရှိရွေးပြီးတော့ပြင်းပြင်းထန်ထန်တို့အစကနေကကနဦးချိုးနေပြီးတော့ဖိနှိပ်နေတယ်လို့ပဲမြင်တယ်ဗျဆိုတော့ဒီနိုင်ငံရေးကျင်းသားတွေကတို့ဖန်ပြင်းတာပေါ့
2022ခုနှစ်ဇွန်လ19ရက်ဒေါ်အောင်ဆန်းစုကြည်မွေးနေ့ကမြစ်တာတုတ်စုပေါင်းရွတ်ဆိုကြတဲ့နိုင်ငံရေးအချင်းသားတွေကိုထောင်အာဏာပိုင်တွေကထိုးချိတ်ခဲ့တယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများသက်မကထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။နိုင်ငံရေးအချင်းသားတွေကိုအခုနောက်ပိုင်းနေတိုင်းလိုလိုအချိန်ကြာကြီးပုံစံထိုင်ခိုင်းတာမတ်တပ်ရခိုင်းတာတွေအပြင်တခါတရံထောင်မှုတွေကအရက်အလွန်ကြုံတော့ပြီးအကျဉ်းသားတွေကိုကိုတိလျောက်ရိုင်းနှက်တာတွေလည်းရှိတယ်လို့မုံရွာတပိတ်ကော်မတီရဲ့ပြောခွင့်ရမုံရွာတက္ကသိုလ်ကျောင်းသားကိုအောင်သူဖြိုးကပြောပြပါဗျ
။မတ်တပ်တွေရခိုင်းပြီးတော့အဲဒီ PDF ဒီမကောင်းကျောင်းတွေတော်လန်ကြီးမကောင်းကျောင်းတွေမင်းတို့လက်သုံးကျောင်းထောင်တဲ့ဟာဗာဒိတ်ပဲလေဗာအဲ့လိုသူတို့ရဲ့ယုံကြည်ချက်ရက်တိချက်ကိုစော်ကားမော်ကားတွေပြောပြီးတော့ဒီစစ်တပ်အကောင်ကောင်းကြောင်းကိုအမွန်းတင်တဲ့ဟာတွေပြောနေရပါတော့အဓိကတော့အဲ့မှာဆိုတော့တို့ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပါတော့ဖြစ်တယ်ပေါ့
အခုလိုမုံရွာအချင်းထောင်မှာအချင်းသားအခွင့်အရေးချိုးပေါက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်ကြောင်းနိုင်ငံရေးအချင်းသားတွေရဲ့ရှေ့နေတချို့က VOA ကိုပြောပြပါတယ်ရှေ့နေတွေရဲ့လုံပိုင်ခွင့်နဲ့ပတ်သက်ပြီးထောင်ထဲမှာကန့်သတ်မှုတွေရှိတယ်လို့တို့အနေနဲ့ဒီအကြောင်းတွေကိုပြင်ပမီဒီယာတွေကိုပြန်ပြောပြဖို့အတွက်လဲလုံခြုံရေးအခြေအနေရခက်ခဲကြောင်းရှင်းနေတူကအခုလိုပြောပြပါတယ
်မှန်ပါလေအဲ့ဒါဒီလိုမှမဟုတ်ပါကျွန်တော်အားလုံးလည်းခက်ရှိပါတော့လို့လည်းဟုတ်တယ်ဒီကမှန်နိုင်ကြတာဒီလိုမှမှာတော့လေးသိမ့်ကြတာတော့မှန်ပါလေကျွန်တော်သိထားတာတော့များဟိုကသိထားတာတော့ဒါဒီကဆိုတော့ကျွန်တော်မှတ်ချက်ပြောရင်ဒါကျွန်တော်တို့ဒီမြို့လိုက်ရှင်းနေကူကဒါရီလာလို့ဝင်ရောက်ရောက်တော့ကြက်နေပါတယ်ဒီလိုကြည့်ပါတော့ဒီလိုသိသားမို့လို့လို့
စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာသိမ်းမှုအပေါ်တက်တက်ကြွကြွဆန့်ကျင်ဆန္ဒပြတဲ့မျိုးတွေထဲမှာမုံရွာမျိုးလဲပါဝင်ပါတယ်စစ်အာဏာသိမ်းပြီးနောက်မုံရွာအချင်းထောင်မှာဖမ်းဆီးချုပ်နှောင်ခံရသူအများစုဟာလဲဆန္ဒပြလှုပ်ရှားမှုတွေနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်သူတွေဖြစ်ကြပါတယ်ထောင်ထဲမှာလဲအချင်းသားဝင်ဆက်တဲ့ဥယျာဉ်ထက်ပုံမများပြားနေတယ်လို့မုံရွာမျိုးကံတချို့ကပြောပါတယ်အများစုကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကကြီးတို့အကြမ်းဖက်ဥပဒေတို့နဲ့တရားစွဲဆိုခံနေကြရပါတယ်ခင်ဗျာ